ကယ်လီဖိုးနီးယားပြည်နယ်မှာတောင်ပိုင်းနဲ့မြောက်ပိုင်းဒေသတွေမှာဒီပိုင်းနဲ့လောင်နေတဲ့တော်မီတွေကိုထောင်ပေါင်းများစွာသောမိသားသမားတွေငြိမ်းသက်နိုင်ဖို့ကြိုးစားနေကြပါတယ်။ဒီတော်မီတွေကြောင့်အနည်းဆုံးလူ44ဦးသေဆုံးပြီး228ဦးလောက်လည်းပျောက်ဆုံးနေဆဲဖြစ်တယ်လို့အာဏာပိုင်တွေကပြောပါတယ်။ Camp Fire လို့အမည်ပေးထားတဲ့မြောက်ပိုင်းကလူဦးရေ 3,000 နီးပါးရှိတဲ့ Paradise မြို့အနီးဝန်းကျင်ဒေသတွေမှာလောင်ကျွမ်းနေတဲ့တော်မီကြောင့်အနည်းဆုံးလူ42ဦးသေဆုံးပြီးတစ်မြို့လုံးနီးပါးမိလောင်မြင်ဖြစ်သွားခဲ့ပါတယ်။ဒီတော်မီဟာတခါမှမကြုံဘူးတဲ့အတိုင်းအတာနဲ့လောင်ကျွမ်းနေတာဖြစ်ကြောင်းမီးလောင်တဲ့ဒေသတွေကိုလူကိုယ်တိုင်သွားကြည့်လိုက်ရင်ဘလောက်အထိဆိုးရတဲ့အခြေအနေရှိတယ်ဆိုတာကိုသိနိုင်မှာဖြစ်ကြောင်းဘတ်ခိုင်ရဲတပ်ဖွဲ့အကြီးအကဲကိုရီဟွန်ရီကသတင်းတောက်တွေကိုပြောပါတယ်မီးလောင်ပြီးတဲ့နေရာတွေကရှာဖွေတွေ့ရှိတဲ့အလောင်းတွေကိုအများဆုံးစစ်ဆေးနိုင်ရတဲ့မီးလောင်တဲ့နေရာတွေနဲ့အနည်းဆုံးနေရာကို DNA စစ်ဆေးတဲ့ဆက်တွေလူတွေအလောင်းရှာဖွေတဲ့ခွေးတွေရွှေ့ပြောင်းလို့ရနိုင်တဲ့ရင်ခွဲရုံတွေကိုအာနာပိုင်တွေကတည်ဆောင်ထားပြီးဖြစ်ပါတယ်။ပစိဖိတ်ကမ်းခြေတစ်လျှောက်မီးလောင်နေတဲ့မိုင်620ကျော်ပတ်လည်မှာရှိတဲ့ဒေသက2သိန်းခွဲလောက်ကိုလည်းဘေးကင်းရာကိုအာနာပိုင်တွေကရွှေ့ပြောင်းခိုင်းထားပါတယ်။ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းလော့စ်အိန်ဂျလစ်မြို့အနီးကဟောလိဝုဒ်မင်းသားမင်းသမီးတွေအဆိုတော်တွေနဲ့လူကုန်တိုင်းနေတဲ့အရာဒေသတစ်ခုဖြစ်တဲ့မာလီဘူအနီးဝန်းကျင်မှာလောင်နေတဲ့တော်မီကြောင့်နာမည်ကြီးအတော်များများရဲ့အိမ်တွေလည်းမီးတဲ့ပါကုန်တယ်လို့ဆိုပါတယ်။